ဟောက်ကောင်ကျွန်းကဝက်တက်ရုံတစ်ခုမှာအာဖရိကဝက်တုတ်ကွေးရောဂါတွေ့ရှိခဲ့တဲ့အတွက်ဝက်ကောင်ရီ6000စလုံးကိုသုတ်သင်ရှင်းလင်းပြမယ့်အကြောင်းအစားအစာနဲ့ကျန်းမာရေးဌာနကြီးကပြောလိုက်ပါတယ်။ရောဂါကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မှုတားတက်ရုံမှာရှိနေတဲ့ဝက်တွေအလုံးကိုသုတ်သင်ရှင်းလင်းပြီးရောဂါပိုတန့်စင်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းဟောက်ကောင်ကျွန်းအစားအစာနဲ့ကျန်းမာရေးဌာနကြီးကဆိုဖီယာချန်ကမနေ့နောက်ပိုင်းမှာပဲပြောလိုက်တာပါ။ရောဂါတွေ့ရှိခဲ့တဲ့ဝက်ကတော့ဝက်တုတ်ကွေးရောဂါကြုံရတဲ့တရုတ်ပြည်မှာရေခွန်တောင်းပြည်နယ်ကတင်သွင်းခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။အာဖရိကဝက်တုတ်ကွေးရောဂါလူကိုအန္တရာယ်မဖြစ်စေနိုင်လို့ဝက်ကနေလူကိုကူးစက်မှုမရှိကြောင်းအမေရိကန်စက်ပျိုးရေးဌာနကသတင်းထုတ်ပြန်ထားပြီးအစားအသောက်ဘေးကင်းလုံရင်းနဲ့သက်ဆိုင်မှုမရှိတဲ့အကြောင်းလည်းပြောဆိုထားပါဒါမှမဟုတ်ရောဂါကူးစက်ပြန့်နှံ့လွယ်ပြီးမွေးမြူထားတဲ့ဝက်တွေရောတောထဲမှာရှိတဲ့ဝက်တွေကိုပါကြီးငယ်မရွေးသေလောက်တဲ့အထိအန္တရာယ်ရှိတယ်လို့လည်းသတိပေးထားပါတယ်အာဖရိကဝက်တုတ်ကွေးရောဂါကြုံရတဲ့အတွက်အမေရိကန်ပြည်သူအိုဝါပြည်နယ်မှာဇွန်လတဲ့ကျင်းပဖို့စီစဉ်ထားတဲ့နိုင်ငံတကာဝက်ကုံစီပြပွဲကိုလည်းဖျက်လိုက်ရပါတယ်။ဒီနိုင်ငံနဲ့အာရှတိုင်းနိုင်ငံတချို့မှာဝက်တုတ်ကွေးရောဂါကြုံနေရတဲ့အတွက်ကူးစက်ပြန့်နှံ့မှာသတိထားတဲ့အနေနဲ့ကုံစီပြပွဲကျင်းပမဲ့စီစဉ်ဖျက်လိုက်ရတာလို့လည်းစီစဉ်သူတွေကပြောဆိုကြပါတယ်။